ဖွဲ့ဝင်၅ဦးပါတဲ့ဒီကြားပြတ်ရွေးကောက်ပွဲတွေကိုစောင့်ကြည့်လေ့လာမယ်ကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုလာဖို့ရှိတယ်လို့ဩစတြေးလျနိုင်ငံကပြောလိုက်ပါတယ်။ကြားပြတ်ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာဖို့နိုင်ငံတကာကကိုယ်စားလှယ်တွေကိုမြန်မာအစိုးရကဖိတ်ကြားလိုက်တာဟာပြုပြင်ပြောင်းလဲရေးတွေရဲ့အပြုသဘောဆောင်တဲ့နောက်ထပ်ခြေလှမ်းတစ်ခုဖြစ်တယ်ဆိုပြီးဩစတြေးလျနိုင်ငံသားရေးဝန်ကြီးကကြိုဆိုပါတယ်။တစ်ချိန်တည်းမှာပဲတိုင်းရင်းသားစီလုံးညီညွတ်ရေးပါတီကတော့နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုဟာရွေးကောက်ပွဲတွေအတွက်တင်မဟုတ်ဘဲတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးတွေအတွက်လည်းလိုအပ်ပါတယ်လို့ဆိုပါတယ်။အပြည့်အစုံကိုတော့ဘင်ကောက်ကနေဆက်သွယ်မေးမြန်းထားတယ်ကိုချချောသိန်းကသတင်းပို့ထားပါတယ်ရှင်
။ EP လတ်တရနေ့မှာကျင်းပမဲ့ဂျာပြရွေးကောက်ပွဲတွေကိုစောင့်ကြည့်လေ့လာဖို့ဆိုပြီးမြန်မာအစိုးရကဖိတ်ခေါ်ခဲ့တဲ့ပေါ်ဩစတြေးလျနိုင်ငံကအခုနောက်ဆုံးတုံ့ပြန်လိုက်တာပါ။နိုင်ငံတကာကလေ့လာစောင့်ကြည့်သူတွေကိုမြန်မာအစိုးရကဖိတ်ခေါ်ခဲ့တဲ့ပေါ်ဒါဟာအတက်ဖွဲ့အစပြုမှုဖြစ်ပါတယ်လို့ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီး Bob Carr ကမလ23ရက်နေ့စွဲနဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။ဒီဂျာဗျရွေးကောက်ပွဲတွေကိုအောင်မြင်မြင်ကျင်းပနိုင်မယ်ဆိုရင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာနောက်ထပ်အရေးကြီးတဲ့အဆင့်တစ်ခုဖြစ်ပါလိမ့်မယ်လို့သူကဆိုပါတယ်။ဂျာဗျရွေးကောက်ပွဲတွေကိုလွတ်လပ်ပြီးတရားမျှတစွာကျင်းပမယ်ဆိုရင်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုဩစတြေးလျအစိုးရကရှော့ပေါ့စဉ်းစားပြီးဖြေလျှော့ပေးမယ်သဘောရှိနေတာပါ။ဩစတြေးလျခြေဆိုင်မြန်မာဒီမိုကရေစီရဲ့လှုပ်ရှားသူတွေကတော့ဩစတြေးလျအစိုးရရဲ့အခုဆုံးဖြတ်ချက်ကိုကြိုဆိုပေမဲ့လေးလာစောင့်ကြည့်သူတွေအနေနဲ့တည်တည်ချာချာလေးလာစုံစမ်းခွင့်ရဖို့တော့လိုတယ်လို့တုံ့ပြန်ပါတယ်။ဒါအပြင်တခြားလူဝတ်တဲ့အခြေအနေတွေတိုးတက်မှုမရှိဘဲနဲ့တော့တန်ခတ်ရေးယူတာတွေကိုမလျှော့သင့်ဘူးလို့ဩစတြေးလျမြန်မာရုံးရဲ့ညွှန်ကြားရေးမှူးဒေါက်တာမြင့်ချိုက VOA ကိုပြောပါတယ်
။ဒီကဩစတြေးလျကမူဝါဒကတော့မြန်မာနိုင်ငံမှာလက်ရှိတိုင်းသားလူမျိုးစုတွေကိုနော်ပြစ်မှတ်ထားပြီးတော့တိုက်ခိုက်တဲ့ကိစ္စတွေကိုရပ်ဆိုင်ဖို့တောင်းဆိုထားတယ်။တရားဥပဒေစိုးမိုးမှုတွေပိုရှိလာအောင်လူခွင့်ရေးလေးစားလာအောင်တောင်းဆိုမှုတွေရှိတယ်။နောက်တစ်ချက်ကလည်းဒီတော်အောင်ဆန်းစုကြည်တို့တိုက်ခိုက်ကောင်းဆောင်နေတဲ့နိုင်ငံရေးအင်အားစုတွေအကုန်လုံးနဲ့ထွတ်ဆုံဆွေးနွေးပြီးတော့ငြိမ်းချမ်းရေးလုပ်ဖို့ကိစ္စတွေကိုတောင်းဆိုထားတာရှိတယ်။ဒါကြောင့်မို့ကျွန်တော်တို့အနေနဲ့ကတော့ကြံနေသေးတဲ့နိုင်ငံရေးအကြီးအကဲတွေနော်အကုန်လုံးမလွတ်မရှင်းခနေ့တိုင်းသားလူမျိုးစုတွေကိုစစ်စင်တိုက်ခိုက်နေတာကိုမရမချင်းနောက်ဥပဒေစိုးမိုးမှုတွေကိုပို့ပြီးခိုင်မာလာအောင်မလုပ်မချင်းတော့ဖိတ်ဆို့တန်ခါမှုတွေအကုန်လုံးကိုရုပ်သိမ်းပေးမယ်လို့ကျွန်တော်တို့မထင်ဘူးမရုပ်သေးအောင်လည်းကျွန်တော်တို့ကဆက်ပြီးတော့နော်စူးစမ်းပြီးတော့စီရင်နေမယ်တဆင့်ချင်းပဲကျွန်တော်တို့အနေနဲ့တော့တုတ်ပြန်သွားဖို့အတွက်ကိုတို့လာပါတယ
်ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီး Bob Carr ဟာမကြခင်မှာအရှိတောင်အရှဒေသစီခီးထွက်ဖို့ရှိပြီးစင်ကာပူခေါင်းဆောင်တွေနဲ့ဆွေးနွေးတဲ့အချိန်ကြာရင်မြန်မာနိုင်ငံကအခြေအနေတွေနဲ့ပတ်သက်ပြီးထက်သွင်းဆွေးနွေးဖို့ရှိတယ်လို့နိုင်ငံသားရဲ့ဝန်ကြီးရုံးရဲ့ထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ်မြန်မာအစိုးရကကုလသမဂ္ဂအာဆီယံအရှိတောင်အရှနိုင်ငံများအဖွဲ့တို့အပြင်အာဆီယံရဲ့ဆွေးနွေးဖက်နိုင်ငံတွေဖြစ်တဲ့ဥရောပသမဂ္ဂအမေရိကန်ပြည်ထောင်စုဂျပန်အိန္ဒိယနဲ့တခြားနိုင်ငံတွေကိုလည်းလေးလာသူတွေလွှတ်ပေးဖို့ဖိတ်ကြားထားတာပါဒီလိုဖိတ်ကြားချက်ကိုအများအပြားကြိုဆိုကြပေမဲ့ရွေးကောက်ပွဲဟာပြည်တွင်းရေးကိစ္စဖြစ်လို့လေးလာသူတွေမလိုဘူးဆိုတဲ့ပြောဆိုသံတချို့ကိုလည်းကြားနေရပါတယ်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီတစ်ဖြစ်လဲတိုင်းရင်းသားစီးလုံးညီညွတ်ရေးပါတီကတော့ဒီလိုဖိတ်ကြားတာဟာအစိုးရရဲ့သဘောဆန္ဒအတိုင်းလုပ်တာဖြစ်ပြီးလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲတွေဖြစ်ဖို့နိုင်ငံရေးပါတီတွေမဲဆန္ဒရှင်တွေမဲယုံကိုယ်စားလှယ်တွေစသည်အားဖြင့်အသီးသီးမှတာဝန်ရှိပါတယ်လို့ပြောပါတယ်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုဆိုတာရွေးကောက်ပွဲအတွက်တည်းမဟုတ်ဘဲဂန္ဓာအသီးသီးအတွက်လိုအပ်ပါတယ်လို့တိုင်းရင်းသားစီးလုံးညီညွတ်ရေးပါတီရဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်တဦးဖြစ်သူဦးသိန်းထွန်းက VOA ကိုပြောပါတယ
် International Cooperation ဆိုတာလိုအပ်တာပဲလေနော်လိုအပ်တာပဲဟိုဒီရွေးကောက်ပွဲ Observer ကိစ္စလည်းမဟုတ်ပါဘူးအဲ့ကျွန်တော်တို့ကတော့ဟိုကိုယ့်ရဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်မှုဒီဆောက်မှုမှာဟိုမှာ CY ဆိုလဲကျွန်တော်ကဘာလို့လဲဆိုတော့ message infusion တော့ capability and technology and know how ပေါ့ဗျာဒါတွေကျွန်တော်လိုတဲ့ခါကျတော့ကျွန်တော်တို့ရဲ့ဒီပထဝီနိုင်ငံကြီးကိုလဲအဲကျွန်တော်တို့ကအလေးထားပြုပြင်တဲ့နိုင်ငံတကာနဲ့ပူးပေါင်းချစ်ချင်ရင်းစွာဆောင်ရွက်လဲကျွန်တော်ဒီ base ကတော့ကျွန်တော်တို့ရဲ့အဲ concept ပါပဲ
နိုင်ငံငါကဖြစ်စေခြင်းတဲ့အတိုင်းရွေးကောက်ပွဲလေးလာသူတွေကိုဖိတ်ကြားတာပြပအခြေဆိုင်သတင်းမီဒီယာသမားတွေကိုရွေးကောက်ပွဲသတင်းဝင်ယူခွင့်ပြုတာစသည်အားဖြင့်လွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲတွေဖြစ်အောင်လုပ်ဖို့စူးစမ်းနေတဲ့ခြေလှမ်းတွေကိုတွေ့နေရတယ်လို့ပဲတစ်ဖက်မှာတော့မဲဆင်းဆိုင်ရာမမှန်မကန်ဖြစ်တာတွေမဲဆွယ်စီယုံပွဲတွေကိုကန့်သက်ဟန်တားတာတွေစတဲ့ဖြစ်ရပ်တွေရှိနေတယ်လို့စောရကတက်တိုင်ကြားတာတွေလည်းရှိနေပါတယ်ခင်ဗျာ